ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇာခရိုင်တွေကရိုဂျာဒုက္ခသည်စခန်းတွေမှာစခန်းတာဝန်ခံတွေအပါအဝင်ဒုက္ခသည်တချို့လှုပ်ကြံတပ်ဖြတ်ခံရမှုတွေမကြာခဏဖြစ်လာနေတဲ့အတွက်စခန်းတွင်နေစဉ်လုံးဂျုံမှုဘဝကဒီအထူးစိုးရင်စရာဖြစ်လာနေပြီးတော့ဒုက္ခသည်တွေအတွက်လုံခြုံရေးတွေထပ်တိုးပြီးတော့ထိထိရောက်ရောက်တာဝန်ယူပေးသင့်တယ်လို့ရိုဂျာအရေးလှူရှားသူတွေနဲ့ဒုက္ခသည်တွေကပြောပါတယ်အသက်ခံခဲ့ရတဲ့ရိုဂျာတွေနဲ့ကြံရည်သူမိသားစုတွေတရားမျှတမှုရရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီဇဲဥရီတွေနဲ့အညီကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းတောင်းဆိုကြပါတယ်နေ့စဉ်ဒီပါထိခိုက်သေးဆုံးမှုတွေဖြစ်နေတဲ့ဒုက္ခသည်စခန်းကလုံခြုံမှုကင်းမဲ့နေတဲ့အနေအထားပေါ်ရိုဂျာတို့စိုးရင်ချက်တွေကိုစုစည်းပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေလွန်ခဲ့တဲ့6နှစ်ကျော်လောက်ကတည်းကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးတိမ်းရှောင်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဒီနှစ်ပိုင်းနေထဲမှာပဲရိုဟင်ဂျာဒုက္ခသည်တွေကိုလူအုပ်စုတွေနဲ့တနက်နဲ့ပြစ်ဓာတ်နဲ့ခုတ်တက်တဲ့ဖြစ်ရပ်တွေများပြားလာနေတာပါရိုဟင်ဂျာစခန်းတွေထဲမှာ ARSA ဆွံ့ရောက်ဖွဲ့တွေကနေပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အတွက်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်စခန်းတွေထဲအသက်ခံရတာတွေပိုများလာတာလို့ Cross Bazaar ခရိုင်ရဲတပ်ဖွဲ့အကြီးအကဲက AFP သတင်းဌာနကိုပြောခဲ့ပူပါတယ်အခုလိုမျိုးရိုဟင်ဂျာစခန်းတွေထဲကစိုးရင်စရာဖြစ်လာနေတဲ့လက်ရှိလုံခြုံရေးအခြေအနေအပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရလူ့ခွင့်ရေးအကြံပေးဦးအောင်ကျော်မိုးက VOA မြန်မာပိုင်းကိုအခုလိုတုံ့တက်ပြောဆိုပါတယ
်လက်ရှိဒုက္ခသည်စခန်းရဲ့လုံခြုံရေးခြေနေပေါ့နော်အရန်စိုးရင်ရတယ်ကျွန်တော်တို့2019-2018တုန်းကရှင်အနေစဉ်နဲ့မြအခုလူသက်ခံနေရတဲ့အနေအထားရှိတယ်ပေါ့နော်အဲ့ဒီအတွက်လူငယ်တွေအဓိကဒီ community အလုပ်တွေလုပ်တဲ့လူတွေရဲ့ငင်းချင်ရေးဒီကုန်သေးကြတရားမျှတမှုရရှိလုပ်ငန်းတွေစောင့်ရွက်တဲ့လူတွေနေရပြင်ရေးလုပ်ငန်းစဉ်တွေကိုဦးစားပေးပြီးလုပ်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့ပတ်ပြတ်ထားတွေလုပ်တာဟာရှိတယ်ပြင်တခြားသောဒုစရိုက်မျိုးတွေလည်းဒီဒုက္ခသည်စခန်းတွေမှာပုံတရံမျိုးမျိုးနဲ့ရှိနေတယ်ပေါ့နော်အဲ့တော့ငကူတော့ဘင်္ဂလားဒေ့ရှ်အစိုးရကကြတော့ဒါကိုသူတို့ကစစ်တပ်ကိုအဲ့ဒီမှာချထားတဲ့အခါကျတော့လုံခြုံရေးကိုထင်းထင်းသိမ်းသိမ်းလုပ်နိုင်ခဲ့တယ်ပေါ့နော်အခုကျတော့စစ်တပ်ကိုသူတို့ရုပ်သိမ်းပြီးတော့ကျဲကိုသူတို့ချထားတဲ့အခါကျတော့မနိုင်မနေတွေဖြစ်တယ်ပေါ့နော်လူတတန်းလောက်ရှိတဲ့ဒုက္ခသည်စခန်းမှာဖြစ်ချင်နေတဲ့ပုံစံမျိုးတွေဖြစ်နေတယ်ပေါ့နော်အဲ့ဒီအတွက်ဒုက္ခသည်တွေကပေါ့နော်ဒီအဓိကစိုးရင်စိတ်တွေနဲ့ကြောက်စိတ်တွေနဲ့ရှင်တနေရတဲ့သဘောရှိတယ်အဓိကကတော့တာဝန်ရှိတာကတော့ဘင်္ဂလားဒေ့ရှ်အစိုးရကမှတာဝန်ရှိတယ်သူကအင်ရှင်ဒီဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်အနေနဲ့ရှိနေတဲ့အခါကျတော့ဒီဒုက္ခသည်စခန်းတွေရဲ့တရားဥပဒေစိုးမိုးတွေလုံခြုံရေးတွေကိုဆောင်ရွက်တဲ့နေရာမှာလူမှုဘဟုပြုလုံခြုံရေးစနစ်တွေကိုလုပ်ဖို့လိုတယ်ပေါ့နော
်ဒီလိုရိုဟင်ဂျာတွေဒုက္ခသည်စခန်းတွေထဲမှာအကြမ်းဖက်အသက်ဖြတ်ခံရတာခက်ဆိတ်ဆိတ်များလာနေတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေကြားအသက်အန္တရာယ်စိုးရိမ်မှုတွေနဲ့စိုးရိမ်ပူပန်မှုတွေပိုတိုးလာနေတယ်လို့အမည်မဖော်လိုတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်း VOA မြန်မာပိုင်းကိုပြောပြပါတယ်ကော့စ်ဘဇာခရိုင်တွေကဒုက္ခသည်စခန်းထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်ဦးစောလွင်ကရိုဟင်ဂျာဒုက္ခသည်တွေလှုပ်ကြံတက်ဖြတ်ခံနေရတဲ့လက်ရှိလုံခြုံရေးအခြေအနေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုအခုလိုပြောပြပါတယ်
။ဒုက္ခသည်စခန်းကြံနေရတဲ့တော့ဆိုဒီနေ့တည်းနဲ့ဆိုးရလာတာကိုကျွန်တော်တို့မြင်ခဲ့ပါတယ်။အရင်တုန်းကတယောက်နှစ်ယောက်ဒီနေ့မှဒီလိုဖြစ်နေပြီးအကွာဟိုစာဒီဇင်ဘာလနေပြီးတော့အခုထိတရက်ကို2ယောက်3ယောက်4ယောက်ဒီလူမျိုးတက်ခဲ့တာတွေရက်ခဲ့တာတွေဒီလူမျိုးတော့များနေပါတယ်ဒါတွေကကျွန်တော်အမိတမဆိုးရင်နေကြပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်မှဟိုဒီမှာအတမခံချက်ဆိုတော့ကျွန်တော်တပါမမမြင်ရသေးဘူးရှိလည်းမရှိသေးဘူးဆိုတော့အမေတည်းကကျွန်တော်ကိုဒီလူမျိုးနှိစက်တယ်ဆိုလို့ရှိရင်ဒါရီယာနိုင်ငံတကာနဲ့ကိုလာသမဂ္ဂတွေကဘယ်လိုလုပ်ပါမလဲကျွန်တော်တို့ကအကျင့်ပြပါဝင
်မြမပြည်ပြည်နိုင်ရေးကလည်းမရေရာအနာဂတ်ဘဝတွေအတွက်ကလည်းမသေးချာဖြစ်လာနေတဲ့အပြင်လူငယ်တွေအထူးသဖြင့်အမျိုးသမီးငယ်လေးတွေအထိအသက်အန္တရာယ်ချိန်ချောက်ခံရတဲ့အထိလုံခြုံမှုစိုးရိမ်မှုတွေတိုးလာနေတဲ့အတွက်ဒုက္ခသည်စခန်းတွေကနေလွတ်မြောက်ရာလွတ်မြောက်ကြောင်းတွေကိုရှာပြီးတော့ပင်လယ်လမ်းခီးတွေကနေထွက်ပြေးကုန်ကြတာများလာတာလို့ဦးစောလွင်ကဆက်ပြောပြပါတယ
်မြန်မာနိုင်ငံကိုပြန်ဖို့အစီအစဉ်လောက်လာတဲ့ဆိုလို့ရှိရင်တို့ရောအရာရစီရနေပြီတော့မင်းတို့ပါကောင်းလဲမင်းတို့ပါအစင်းလဲအဲ့လိုပဲပြောပြီးတော့ကျွန်တော်တို့ကိုဒီလိုမျိုးနှက်စစ်တယ်အဲ့ဒီကနေမွေးရေးဝတ်တွေယူလာတယ်ခေရီသမားတွေပဲပန်းခံတယ်ဆိုတော့မွေးရေးဂိုင်းတွေကလုံးဝအပတ်မကန်ဘူးဒီမှာအမျိုးသမီးရှော့ရှော့လေးလာလာလေးရှိတဲ့ဟာကအခုံသူတို့ဖိုင်တယ်အသက်73နှစ်ဆယ်လေးနှစ်အရွယ်ရှိတဲ့မျိုးသမီးတွေသူတို့ကတော့ဟိုစားမျက်စိကျတယ်ဆိုရင်သူတို့ပဲယူသွားချင်တယ်အဲ့လိုပါပဲဒါကြောင့်မလို့မလေးရှားကိုသွားနေတာကတော့အဲ့ဒါတွေပဲရာဇဝင်နေရာကိုသွားမယ်ဆိုပြီးတော့ တော်နေကြတာပါဒါပဲ
စခန်းတွေကထင်ရှားတဲ့ဘာသာရေးကောင်းဆောင်တွေရိုဟင်ဂျာအရေးလှူရှားသူတွေကန့်တာဝန်ခံတွေအပါအဝင်ရိုဟင်ဂျာတချို့လုံခြံတပ်ဖြတ်ခံရမှုတွေအပေါ်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဇဝတ်ပြစ်မှုမှုခင်းဆိုင်ရာတည်ဆဲဥပဒေတွေနဲ့စုံစမ်းဖော်ထုတ်ပြီးတော့ကျူးလွန်တဲ့သူတွေကိုထိရောက်တဲ့အရေးယူအပြစ်ပေးမှုတွေလုပ်ဖို့လည်းအရေးကြီးလိုအပ်နေတယ်လို့လူ့အခွင့်အရေးအကြံပေးဦးအောင်ကျော်မိုးကအကြံပြုပါတယ
်အဓိကကတော့ဘင်္ဂလားဒေ့ရှ်မှာဖြစ်တဲ့အမှုတွေကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒီတည်ဆဲဥပဒေတွေနဲ့သူတို့ကိုသမတ်သမတ်ကြကြဒီအမှုတွေကိုကင်တွေ့ဖို့လူတဲ့ဒီတရားဥပဒေရှုထောင့်ကနေကြည့်ရင်ကျွန်တော်တို့ဒီလုပ်ငန်းစဉ်တွေကဘယ်လိုရှိသလဲဆိုတဲ့ဟာကလည်းမိသားစုဝင်တွေကသိနေဖို့လူတယ်ပေါ့နော်အခုကျတော့အသက်ခံလိုက်ရတဲ့မိသားစုဝင်တွေကိုကြားစခန်းထဲမှာထည့်လိုက်တယ်သူတို့မိသားစုဝင်တွေတရားမှတ်မှုဘယ်တော့ရရှိမလဲဆိုတာလည်းမသိဘူးဆိုတော့သူတို့တတိယနိုင်ငံတစ်ခုရှိတော့ပြေုံနဲ့တည်ဆုံသွားတဲ့လူတွေအတွက်တရားမှတ်မှုရရှိဖို့ကအဲ့လိုဖြစ်နေတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
တကယ်တည်းမှာကချင်းချောက်ခံနေရတဲ့လူတွေကိုကျွန်တော်တို့ကလုံခြုံတဲ့နေရာကိုပို့ပေးရုံနဲ့ကဒီပြဿနာကပြေလည်မပြေဘူးအမြင့်ကပါလဲဆိုတဲ့ခါကျတော့ဒေလူလူစုလူမိုက်တွေရဇဝတ်ကိုင်းတွေကကမ်းထဲမှာရှင်တန်လို့မရအောင်အစီမံတွေကကောင်းကောင်းမွန်မွန်လုပ်ဖို့လူတွေပေါ့နော်ကောင်းကောင်းမွန်မွန်မလုပ်သေးရင်ကာလပဲလုံတာကရှိနေမှာပဲလူတွေတက်ခံနေအခုမနေ့ကလည်းတက်ခံရတယ်အရက်ခံရတယ်ဒီနေ့ကလည်းတက်ခံရနေ့စဉ်နေ့များဖြစ်တယ်တာမန်ကိစ္စလို့တခုလို့ဘင်္ဂလားဒေ့ရှ်ဆိုရကမကင်တွေ့တင်မှုတာကိုအထူးစီမံနေနဲ့ကင်တွေ့ဖို့လူတွေ
ရိုဟင်ညာဒုက္ခသည်တွေကိုလုံခြံတပ်ဖြတ်မှုတစားထက်တစားပိုတိုးလာနေတဲ့အခြေအနေမှာရေရှည်ရက်တည်နေနိုင်ရေးအတွက်အနာဂတ်မျှော်လင့်ချက်တွေမရေမရာဖြစ်လာနေတဲ့အပေါ်မှာစနစ်တကျကင်တွေဖြည့်ရှင်းနိုင်မှုကုလသမဂ္ဂနိုင်ငံတကာအတိုင်းအဝိုင်းပါဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာနိုင်ငံဘက်ကတာဝန်ရှိတဲ့သူတွေကြားအထူးအလေးထားပြီးစဉ်းစားဆောင်ရွက်ပေးပါလို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ဒုက္ခသည်တွေကတောင်းဆိုနေကြကြောင်းပါရှင်